ကချင်ပြည်နယ်မိုင်ကြားရံညီလာခံမှာတိုင်းသားလက်နက်ကိုင်ဖွဲ့ရီဘက်ကထုတ်ဖော်ပြောဆိုတဲ့စိုးရိမ်ပူပန်ချက်တွေဟာ27ရာစုပင်လုံညီလာခံပြင်ဆင်ဖို့အတွက်အရေးကြီးတဲ့ကိစ္စရပ်တွေဖြစ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်ဇူလိုင်လ26ရက်နေ့ကနေ30ရက်နေ့အထိ9ရက်တာကျင်းပတဲ့ညီလာခံကိုတက်ရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နမ်ဘီယာကစနေနေ့ကပြောကြားတဲ့သူ့ရဲ့မိန့်ခွန်းမှာအခုလိုပြောဆိုခဲ့တာပါ
ဒီမျက်နှာစုံကြီးအစိုးရမှာဆိုရင်တက်ရောက်လာတဲ့ခေါင်းဆောင်တွေအနေနဲ့ကို့အဖွဲ့အစည်းကို့လူမျိုးတွေရဲ့ရေတို့ရေရှည်စိုးရင်ပူပန်နေတဲ့အချက်လက်တွေအများကြီးဖော်ထုတ်ပြောဆိုမျှဝေခဲ့ကြပါတယ်အဲ့ဒီလိုပြောဆိုချက်တွေဟာ27ရာစုပင်လုံညီလာခံကိုကြိုတင်ပြင်ဆင်ဖို့အတွက်သက်ဆိုင်ပြီးအရေးကြီးတဲ့ကိစ္စရပ်တွေဖြစ်ပါတယ
်ဒါ့အပြင်ညီလာခံမှာအပြစ်ခက်ရစဲရေး NCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်မထိုးထားတဲ့အဖွဲ့တွေအချင်းချင်းရှစ်ဆက်လုပ်ငန်းစဉ်အတွက်ပူပေါင်းဆောင်ရွက်တာနောက်သဘောတူညီချက်ရတာတွေကိုသူ့အနေနဲ့တွေ့မြင်ခဲ့ရကြောင်းမစ္စတာနမ်ဘီယာကပြောပါတယ
်ညီလာခံကိုတက်ရောက်လေ့လာတဲ့အခါမှာကျွန်တော်တို့မြင်ရတာကတော့ဒီမှာရှိတဲ့တိုင်းရင်းသားခေါင်းဆောင်တွေအနေနဲ့ရှစ်ဆက်သွားနေတဲ့အချိန်မှာဒီဇိုင်းမမနဲ့ရည်ရွယ်ချက်ရှိရှိနဲ့စီလုံးညီညွတ်စွာသွားနေကြတာပါတစ်ဆက်တည်းမှာပဲဒီလိုသွားနေတဲ့နေရာမှာပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေအပေါ်မှာအတိအမှတ်ပြုပြီးအဲ့ဒီပြောင်းလဲနေတဲ့အခြေအနေနဲ့အညီကိုယ့်ရဲ့စဉ်စားတွေးခေါ်ချက်တွေကိုလည်းပြောင်းလဲပြီးလှုပ်ဆောင်နေတာတွေ့ရပါတယ
်။နောက်ပြီးမိုင်ဂျာယာညီနာခံရဲ့ထူးခြားချက်ဟာတက်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဒါမှမဟုတ်နိုင်ငံရေးပါတီတွေအမျိုးသမီးအဖွဲ့တွေနဲ့အရက်ဖက်အဖွဲ့အစည်းတွေပါဝင်နေတာဖြစ်တယ်လို့ VJ နမ်ဘီယာကပြောပါတယ
်။
အဲ့ဒီလိုမျိုးပါဝင်တဲ့အတွက်ကြောင့်ကြားမဆန်ရဒန်းတူရေးကိစ္စလိမ့်မိုင်းဆန်ရအကြမ်းဖက်မှုကိစ္စရတဲ့ကလေးအခွင့်အရေးနဲ့တခြားတက်ဆန်ရအကြောင်းအရာတွေအများကြီးပါလာပါတယ်ဒါတွေဟာရှေ့ဆက်သွားမဲ့နိုင်ငံရေးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်တဲ့နေရာမှာအရေးပါတဲ့ခဏတခုအဖြစ်ရှိနေတာပါ
မိုင်ဂျာယာညီလာခံနဲ့ပတ်သက်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်တဦးအနေနဲ့မစ္စတာနမ်ဘီယာမှန်မှန်ကန်ကန်သုံးသပ်နိုင်ကြောင်းတွေ့ရတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာတင့်စေက VOA ကိုပြောပါတယ
်ဒီကတော့ကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံရေးမှာအထူးကိုယ်စားလှယ်တယောက်အနေနဲ့အနီးကပ်ထဲဝင်နှစ်ကများစွာပေါ့နော်လေ့လာတဲ့လူကနေအခုနောက်ဆုံးညီလာခံမိုင်ဂျာယာစီဝေးမှာတုံ့တက်သွားတာတော်တော်လေးမှန်တန်နိုင်နေလို့ကျွန်တော်ယူဆပါတယ်နောက်တစ်ခုကဒီစီဝေးကနေလည်းပဲ27ကျားစုပင်လုံအပါအဝင်ပေါ့နော်ပြီးတော့စုတိဆောက်ရေးမှာအများကြီးလဲအကျိုးရစီတဲ့ဆွေးနွေးချက်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ
မိုင်ဂျာယာညီလာခံကို NCA မှာလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေက MNDAA ကိုကန့်အဖွဲ့နဲ့ TNLA တအောင်ပလောင်အဖွဲ့တို့ကတက်ရောက်ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့တိုင်းနာလက်နက်ကိုင်ခေါင်းဆောင်တွေအဓိကပြောဆိုထားတဲ့အချက်တွေထဲမှာတော့ဩဂုတ်လအကုန်မှာကျင်းပဖို့စီစဉ်ထားတဲ့27ရာစုပင်လုံညီလာခံမှာအပြစ်အခက်ရက်ဆဲထားတာရောမရက်ထားတဲ့အဖွဲ့တွေအားလုံးပါဝင်ရေးနဲ့ NCA စာချုပ်မှာသဘောတူလက်မှတ်ရေးထိုးဖို့ဆိုရင်လည်းအဖွဲ့အားလုံးပါဝင်ဖို့စတဲ့အချက်တွေပါဝင်ပါရဲ့ရှင်။